မေရိကန်တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အာဖဂန်နစ္စတန်နိုင်ငံက IS စစ်တွေးကြောအဖွဲ့ခွဲပြောခွင့်ရတည်ဆုံသွားကြောင်းအတည်ပြုနိုင်ခဲ့တယ်လို့အာဖဂန်က IS အဖွဲ့ခွဲကိုချိန်မုံမို့ကြိုးစားမှုတွေအောင်မြင်မှုပိုရနေတယ်ပါတယ်အာဖဂန်က IS အဖွဲ့ခွဲပြောခွင့်ရဆူဒန်အဇစ်အဇမ်ဟာဒီဇင်ဘာ23တနင်္လာနေ့ကအာဖဂန်နိုင်ငံနန်ဂါဟာခရင်ဒီကြောင်းတိုက်ခိုက်မှုအတွင်းတည်ဆုံသွားတယ်လို့အမေရိကန်စစ်တပ်ရရှိသူကချက်တဲ့ဗရင်းနေမှာပြောပါတယ်ဒီလေကြောင်းတိုက်ခိုက်မှုမှာနောက်ထပ် IS စစ်သွေးကြွတအူးပါတည်ဆုံခဲ့တာပါဒီတိုက်ခိုက်မှုကိုအာဖဂန်အရာရှိတွေကပထမဆုံးအချိန်ဖြစ်တဲ့လူသိရှင်ကြားသတင်းထုတ်ပြန်ခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုအတွင်းအရတားတည်ဆုံမှုလည်းမရှိဘူးလို့ပြောပါတယ်အစမ်းမှာသူ့ရဲ့ကိုရန်တော်၃ယောက်နဲ့အတူတည်ဆုံခဲ့တာဖြစ်ကြောင်းအာဖဂန်နစ္စတန်နိုင်ငံတည်ထောင်ဌာနဝန်ကြီးဌာနပြောခွင့်ရက VOA ကိုပြောပါတယ်ဒါပြင်အစမ်းမှာအရတားတွေကိုတိုက်ခိုက်ဖို့အတွက်လူသိစုဆောင်းမှုတွေအတွက်တာဝန်ရှိသူတအူးလို့လည်းပြောပါတယ် IS ခိုရာဆန်ခေါ် ISISK လို့ခေါ်တဲ့ဒီအကြမ်းဖက်ဖွဲ့ကိုအမေရိကန်နဲ့အာဖဂန်တပ်ဖွဲ့တွေရဲ့ချိန်မုံမှုမှာတိုးတက်မှုတွေရှိနေတယ်လို့အမေရိကန်စစ်တော်မတွေကိုပင်တဂန်စစ်ဌာနချုပ်ကတင်သွင်းတဲ့လေးလက်ပတ်အစီရင်ခံစာထွက်လာပြီးခဲ့တဲ့နောက်မှာအခုလိုလေကြောင်းတိုက်ကနေတိုက်ခိုက်မှုတွေဖြစ်ပေါ်လာတာပါ